ဟုတ်ကဲ့ဒီရွှေသဘာဝတန်ွေလှုပ်ရှားမှုအဖွဲ့ဒီရွှေ gas movement အဖွဲ့နဲ့ဒီ ERN လို့ခေါ်တဲ့ဒီကဘာမြေအခွင့်အရေးအဖွဲ့တွေကနေပြီးတော့ဒီဒေဝူကုမ္ပဏီဟာဒီစီမင်းစည်းကမ်းတွေချိုးဖောက်မှုရှိတယ်ဒီနိုင်ငံတကာစံညိစံညွှန်းတွေကိုမလိုက်နာဘူးဆိုတဲ့ကိစ္စတွေကိုဒီတောင်ကိုရီးယားအစိုးရကိုကန့်ကွက်ခဲ့တာဘယ်တော့ကကန့်ကွက်ခဲ့တာပါလဲခင်ဗျာကျွန်တော်တို့ကိုနည်းနည်းလောက်ရှင်းပြပါလားခင်ဗျာ
ကျွန်တော်ပြီးခဲ့တဲ့အောက်တိုဘာလကပေါ့နော်ကို2008အောက်တိုဘာလကစပြီးတော့ကျွန်တော်တို့ complain တက်ခဲ့တယ်ကျွန်တော်တို့နိုဗ ెంబర్ လမှာပဲဒီကိုရီးယားအစိုးရနေပြီးတော့အာဒါမျိုးပဲမရှိပါဘူးဒါတွေသူတို့အနေနဲ့အဲပါပေါ့နော် reject လုပ်တာလက်မခံနိုင်မှာဘူးဆိုပြီးတော့ကျွန်တော်ကန့်ကွက်ဆက်ပြန်ပြီးတော့ဖြစ်ပါခဲ့တာပေါ့
ဟုတ်ကဲ့အဲ့ဒီတော့သူတို့ကိုဒီကန့်ကွက်တုန်းကဒီဘယ်အဖွဲ့တွေကနေစုပေါင်းပြီးတော့ဘယ်လိုပုံစံမျိုးတွေဆောင်ရွက်ခဲ့လဲအ
ဲသူတို့ကကျွန်တော်တို့ဒီ Sugar Movement ပါဝင်ကျွန်တော်တို့ဒီကိုရီးယားမှာရှိတဲ့ဒီလူ့သမားအဖွဲ့တွေရဲ့သဘာဝသံဝင်ရန်အဖွဲ့တွေရဲ့တခြားလူခွင့်ရေးဆိုင်ရာဆောင်ကျရေးအဖွဲ့တွေရဲ့ပေါင်းပြီးတော့ Facebook ကိုဖွဲ့ပေါ့နော်ပေါင်းပြီးသင်ခဲ့ရဲ့ဟု
တ်ဟုတ်ကဲ့
သင်ခဲ့တဲ့နေရာမှာကျွန်တော်တို့ခုနပြောသားသလိုပဲကျွန်တော်တို့ OECD Guideline ပေါ့ဒီအချက်တွေကိုကိုရီးယားအစိုးရပါဝင်ကျွန်တော်ဒီဒေဝူအနေနဲ့အဲ့ဒီဟာတွေကိုဆိုပေါ့နေပါလေဆိုပြီးတော့ကျွန်တော်တင်ပြခဲ့တယ
်ဟုတ်ကဲ့ဆိုတော့တို့ကအရာကိုအခုညင်းပယ်တယ်ပေါ့နော
်ဟုတ်ကဲ့ပါကို
ဟုတ်တယ်ညင်းပယ်တဲ့အခါကျတော့အခုဒီရွှေ gas movement နဲ့ဒီ ERI အဖွဲ့တွေကဘာတွေဆက်လုပ်မယ်လို့စိတ်ကူးထားလဲ
အဲကျွန်တော်တို့အနေနဲ့လောလောဆယ်ဒီ OECD complaint လုပ်တဲ့အပေါ်မှာထပ်ပြီးတော့ကိုရီးယားအစိုးရအနေနဲ့ဒီဟာကိုဒီလိုရှာရှာကင်တူဖို့ရဲ့တော့ဒီလိုစီမံကိန်းမျိုးကိုအကုန်လုံးဒေသခံအဲဒီလိုလူတွေပါဝင်နိုင်တဲ့မြန်မာပြည်သူလူတွေပါဝင်နိုင်တဲ့ပါဝင်ဆုံးဖြတ်နိုင်တဲ့ဒီမိုကရေစီအစိုးရတဲ့ပေါ်ပေါက်လာမှပဲဒါဒေသခံတွေအတွက်အဲအကျိုးဖြစ်တတ်မှာဖြစ်တဲ့အတွက်ဒီမိုကရေစီအစိုးရပေါ်ပေါက်လာတဲ့သူတို့ကိုစောင့်ခိုင်းတာစောင့်ခိုင်းဖို့ကျွန်တော်တို့တိုက်တွန်းတဲ့ဟာရှိတယ်တကယ်လက်တက်မှာပဲအဲတခြားPR ဖြစ်တဲ့ကျွန်တော်တို့ဒီ DO ဟိုကုမ္ပဏီမှာပါဝင်နေတဲ့နိုင်ငံတကာအဆုရှယ်ယာဝင်တွေရဲ့အဲအဆုရှယ်ယာတွေကိုသူတို့ကဒီလူမျိုးလူခွင့်ရေးရှုခွင့်မှုတွေမှာတိုက်ရိုက်ပါဝင်ပတ်သက်နေတဲ့အတွက်သူတို့အဆုရှယ်ယာတော့ပြန်ပြီးတော့ထုတ်ခိုက်မယ်။ပြီးရင်ကျွန်တော်တို့တခြားဆိုင်ရာဥပမာအစိုးရတို့ဆိုရင်ဥပမာ Global Compact လို့ခေါ်တဲ့ကျွန်တော်တို့ဒီကမ္ဘာကုလသမဂ္ဂကိုယ်တိုင်ဆိုင်အစိုးရတွေနဲ့ဖွဲ့စည်းထားတဲ့ဒီစီးပွားရေးဆိုင်ရာရင်းနှီးမြှုပ်နှံမှုကတဲ့အစိုးရတွေကိုကျွန်တော်တို့တွားပြီးတော့ဒီလိုစီမံရေးမျိုးကိုဟိုတက်တန်းတော့ကျွန်တော်တို့ဆက်ပြီးတော့လုပ်တော့မှာဖြစ်ပါတယ်
။ဟုတ်ကဲ့ခင်ဗျာနောက်တစ်ခုကဒီ Unocal တို့ Total တို့တော့ငါဒီသဘာဝပတ်ဝန်းကျင်အဖွဲ့တရားတရားဆွဲခဲ့တာမျိုးရှိပါတယ်။အခုဒီ DEU ကုမ္ပဏီရောတရားဆွဲဖို့အစီအစဉ်ရှိပါလား
။အဲကျွန်တော်တို့အနေနဲ့တရားဆွဲဖို့အစီအစဉ်မရှိပါဘူး။လောလောဆယ်အနေနဲ့လက်ရှိတင်ပေါ်နေနိုင်ငံရေးအခြေအနေအရသူတို့အနေနဲ့လောလောဆယ်ဒီပတ်စံတွေကသာဖတ်စစ်ဆိုးရကိုအထောက်ပံ့ဖြစ်စေတဲ့အတွက်လူခွင့်ရွှေဖောက်မှုတွေတခြားimpact ဖြစ်စေတဲ့လောလောဆယ်သူတို့စီမံကိန်းကိုရတန်တော့ခိုင်းတဲ့အနေအထားတစ်ခုပါ